်းပေါ်ပြန်ရှိပါကြ။လက်ရှိမှာတော့ကျွန်တော်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပိုလုံးရဲ့ဦးဆောင်ကော်မတီဝင်တယောက်လည်းဖြစ်တယ်။နောက်သူတင်းမျိုးနဲ့လူငယ်တာဝန်ခံတွေလည်းတန်းဆောင်နေပါကြ။
အခုပြောနေတဲ့သူကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘိုးလူငယ်ဦးဆောင်ကော်မတီဝင်ကိုတော်စင်စီပါသူကရန်ကုန်တိုင်းတွန်တေးမြို့နယ် NLD ရဲ့လူငယ်တာဝန်ခံဖြစ်တယ်လို့ပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့ NLD လူငယ်ဘိုးညီလာခံကနေဦးဆောင်ကော်မတီဝင်အဖြစ်ရွေးချယ်ခံထားရတာလို့ဆိုပါတယ်2000ခုရွှေရောင်ဒေါ်လာရင်းကာလမှာတက္ကသိုလ်ဝန်ထမ်းတက်နေတဲ့အထက်တန်းကျောင်းသားပေါင်းတော်စင်စီဟာ RFA ရေဒီယိုသတင်းတွေအပါဝင်သတင်းတွေနားထောင်လာပြီးဒီမိုကရေစီရေးနိုင်ငံရေးမှာစိတ်ဝင်စားလာပြီးတဲ့နောက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်မှာပါဝင်လာတဲ့အကြောင်းပြောပြပါတယ်
။ကျွန်တော်စပြီးဖြစ်တာတော့ကျွန်တော်တို့ဆယ်နှစ်တက်တဲ့အချိန်2000ရွှေရောင်ဒေါ်လာရေးစားတဲ့အချိန်ကနေစိတ်ဝင်စားတာပေါ့။ဒါပေမဲ့အဲ့ဒီတော့ကျွန်တော်အကြောင်းတက်နေတော့ဝင်ရှိတော့ဘာမှဝင်မလို့ဖြစ်ဘူးပေါ့နော်။ပြီးတော့မှတော့ဒီလိုင်းစာဆောင်ဖတ်တယ်။နောက်ရေဒီယိုနားထောင်တယ်ပေါ့နော်။အားရေနားထောင်တယ်။ VOE လည်းနားထောင်တယ်။ CBC လည်းနားထောင်။အနောက်ဆင်းနေမှာအနယ်ဒီပါတီပြန်လဲမှတ်ပုံတင်တယ်ပေါ့နော်။အဲဒီကမှပါတီဝင်အားကြီးလူတွေပေါ့နော်တကြွရတဲ့လူငယ်တွေလူတွေပေါ့နော်အဲ့တော့ကျွန်တော်တို့ကြားနေဒီမှာလဲပါတယ်ပေါ့နော်ဒီလိုင်းစားတော့မှလဲပါတယ်ပေါ့ကျွန်တော်လူငယ်တွေလူတွေပါတီပြန်ဖွဲ့ပြီပေါ့နော်လူငယ်တွေလူတွေဆိုတာနဲ့ကျွန်တော်တွန်လေးမျိုးနဲ့အန်ဒီရုံးမှာပါတီဝင်ပတ်လျှောက်တာက
သူကရန်ကုန်တက္ကသိုလ်ပို့ဆောင်နယ်မြေကနေစီဝါစီမံဘာသာရပ်နဲ့ဘွဲရတာတဲ့လူငယ်တယောက်လည်းဖြစ်ပါတယ်ပါတီထဲမှာလူငယ်တွေဘလောက်အတိုင်းအတာထိလွတ်လွတ်လပ်လပ်လုပ်ကိုင်ခွင့်ရလဲဆိုတော့ကိုတော်စင်စီက
လူငယ်တာဝန်တွေမှာတော့ကျွန်တော်တို့လိုလဲ့လဲ့လှူရှားလို့ရတယ်။လူကြီးနဲ့ပတ်ဆိုင်တဲ့ကိစ္စတွေမှာလူကြီးနဲ့ကုညီနိုင်ပြီးဆောင်ရွက်ခွင့်ရှိရပါတော့။နောက်တစ်ခုကကျွန်တော်တို့ပါတီတွင်းမှာတော့မျိုးနယ်ခရိုင်တိုင်းအဖို့မှာလူငယ်တွေကိုချိတ်တွဲဆောင်ရွက်ခွင့်ပေးကြတယ်ပေါ့နော်။ကျွန်တော်ဆိုရင်တော်တီးမှာဆိုရင်မျိုးနယ်လူငယ်တာဝန်ခံပေါ့နော်။မျိုးနယ်လူငယ်တွဲတာဝန်ခံနှစ်ယောက်ကိုမျိုးနယ်လူကြီး EC မှာချိတ်တွဲအလုပ်မှုဆောင်နေမယ်ကျွန်တော်တို့ခွင့်ပေးရတယ်ပေါ့နော်။ဒီနောက်ဆီရှယ်လောမနေ့ကတော့ကျွန်တော်တို့ပထမဆုံးတော့ကျွန်တော်တို့တပားပေးရနေမနေ့ကကြီးကြီးရဲ့ကိစ္စရှိရတယ်။အဲဒါကျွန်တော်တို့တောက်လျှောက်ကြီးကြီးရဲ့ကိစ္စဒီမှာအခွင့်အရေးအနေနဲ့လည်းကျွန်တော်တို့လူတိုင်းကြီးလုပ်တယ်။နောက်တော့ပြည်ကြီးဖောင်ဒေးရှင်းနဲ့လည်းတကယ်လက်တွဲပြီးတော့လူတိုင်းကြီးလည်းလုပ်တယ်။နောက်မနေ့ကဆိုရင်လည်းဈာကယူပေါ့ကွယ်မှာကျွန်တော်တို့လူငယ်လုပ်ငန်းပတ်တည်နဲ့တတကြကြအွန်လိုင်းရေးဒီမှာပါဝင်လှူရှားပေးရရှိတယ်။ဒီနေ့မှာတော့ကျွန်တော်တို့ကတော့ယူပေါ့ကွယ်အတွက်ပေါ့အားလုံးဆိုင်ပြီးတော့ကျွန်တော်လုပ်နေရရှိတယ်။
နိုင်ငံကဆက်ဆံရေးပိုင်းမှာရော NLD လူငယ်တွေဘလို့ပါဝင်ခွင့်ရနေပါလဲ။ကိုတော်စင်စီကအခုလိုရှင်းပြပါတယ
်။ကျွန်တော်တို့မနေ့ကဆိုရင်ဘိုးကလူငယ်တွေကိုဂျပန်ကလည်းလိလာရေးခေါ်တယ်။နောက်ဘန်ကောက်ကိုလည်းဆူဆူကီကုမ္ပဏီကနေပြီးတော့ခေါ်တာရှိတယ်။တရုတ်ယူနန်ကိုလည်းသိခေါ်တာရှိတယ်။အဲ့ဒါရောကျွန်တော်တို့ပူးပေါင်းဆောင်ရွက်နေရှိတယ
်။အခုဆိုရင်ခင်းနဲ့ညီမဲ့လုပ်ငန်းလမ်းညွန်တွေရေးဆွဲနေတယ်လို့လည်းကိုတော်စင်စီကပြောပြပါတယ်။
ကျွန်တော်တို့ဘူလူငယ်ဥဆောင်ကော်မတီဝင်တွေနဲ့အဓိကလုပ်နေတဲ့အကြောင်းကတော့ကျွန်တော်တို့ပါတီချင်းမှရှိတဲ့လူငယ်လုပ်ငန်းလမ်းညွန်တွေရေးဆွဲနေရရှိတယ်။ကျွန်တော်တို့ခဲ့နဲ့အပြီးပေါ့နော်။ပြန်ပြီးတော့လူငယ်တွေအနေနဲ့ပုံပြီးစိတ်ဝင်စားလာမယ်လုပ်ငန်းလမ်းညွန်မျိုးတွေ။အဲပြီးတော့ကျွန်တော်တို့ရှင်းမှန်းချက်တွေ၊မြောက်မှန်းချက်တွေကိုကျွန်တော်ပြန်ပြီးရေးဆွဲနေတယ်ဗျ။အဲ့ဒါကိုကျွန်တော်တို့အဓိကထားပြန်လုပ်နေတယ
်။အဲ့လိုဆောင်ရွက်နေတဲ့အထက်မှာတိုင်းရင်းသားလူငယ်တွေလည်းပါဝင်နေတယ်လို့ဆိုပါတယ်။
ကျွန်တော်တို့ပါတီကဖွဲ့စည်းရတဲ့ပုံစံတော့လူငယ်တွေလည်းဖွဲ့စည်းရတာကျွန်တော်တိုင်းရင်းသားပေါင်းစုံပါဝင်တဲ့အဖွဲ့အစည်းပေါ့နော်ကျွန်တော်တို့သုံးချက်တွေချတဲ့အခါမျိုးတွေလုပ်ငန်းလမ်းညွှန်ရေးဆွဲတဲ့အခါမျိုးတွေဘူဝါရရေးဆွဲတဲ့အခါမှာတိုင်းရင်းသားလူငယ်တွေပုံစံပါဝင်ပြီးတော့ရေးဆွဲနေတာရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒါငင်းငင်းရေး process တွေကျွန်တော်တို့ဆွေးနွေးရတယ်မပါတော့ပေါ့နော်နောက်လှူရှာမှုအနေနဲ့ဆိုရင်တော့ကျွန်တော်တို့ပြန်လုံးမှာကျွန်တော်တို့အခမ်းအနားလုပ်တာမျိုးဒီနေ့မှာပမာဏလုပ်တာရှိပါတော့နောက်တစ်ခုကတော့ကျွန်တော်တို့ထူးခြားတာကကျွန်တော်တို့ဒီဘောလုံးရဲ့ဥဆောင်ကော်မတီပေါ်မှာဆိုရင်ကိုပိုင်ဥဆုခွင့်ရကလူငယ်တွေပါသူတို့တွေပါကျွန်တော်တက်သိဆွေးနွေးရအောင်လို့ရှိတယ်ဝါတို့ပအိုးတို့နာကတို့ကိုပိုင်ဥဆုခွင့်ရဒေသကြီးရှိတယ်လေအဲ့ရလူငယ်တွေပါကျွန်တော်တို့ဘောကော်မတီအစည်းအဝေးမှာသူတို့တွေမဆွေးနွေးရဲမူဝါဒတွေကိုသူတို့ဝင်ပြီးပေါ်ဆောင်နေတယ်ပေါ့နော်
ဒါကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘိုဟိုလူငယ်ဦးဆောင်ကော်မတီဝင်ကိုတော်စင်စီရဲ့ဖြတ်သန်းမှုတချို့နဲ့ဆောင်ရွက်ချက်တွေကြားခဲ့ရတာပါ။ညီလေးညီမလေးတို့လည်းကိုဖြတ်သန်းမှုအတွေ့အကြုံတွေအကြံဉာဏ်တွေမျှဝေကြပါဦး။နောက်တစ်ပတ်မှပြန်ဆောင်ကြမယ်နော်။